အိန္ဒိယမှာရှိတဲ့ကနေဒါတန်တမန်62ယောက်နဲ့50ယောက်ကိုဖယ်ရှားဖို့အိန္ဒိယကအမိန့်ထုတ်လိုက်တဲ့အကြောင်းအမည်မဖော်လို့တဲ့ကနေဒါတာဝန်ရှိသူတို့ကအင်္ဂါနေ့ကပြောပါတယ်။ကနေဒါနဲ့အိန္ဒိယတို့ကအကြီးတန်းတမန်တွေကိုအပြန်အလှန်နဲ့ထုတ်ခဲ့ကြပြီးတဲ့နောက်အင်္ဂါနေ့ကအိန္ဒိယကခုလိုလုပ်လိုက်တာဖြစ်တယ်လို့ Financial Times စာကြီးကပထမဦးဆုံးဖော်ပြခဲ့ပါတယ်။ကနေဒါနိုင်ငံဗန်ကူးဗားမြို့နားမှာနေထိုင်နေတဲ့အိန္ဒိယကထွက်ပြေးလာသူဟာရစ်စင်နေဂျာကိုတပ်ဖြတ်မှုမှာအိန္ဒိယနိုင်ငံကပါဝင်ပတ်သက်နေကြောင်းယုံကြည်ရလောက်တဲ့ဆွဆွဲချက်တွေရှိတယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကပြောပြီးတဲ့နောက်သံတမန်တွေကိုခုလိုအပြန်အလှန်နှင်ထုတ်ခဲ့ကြတာပါ1989နှစ်များအတွင်းကကာလစ်စတန်အမည်ရှိတဲ့နိုင်ငံတိုင်းကထူထောင်မဲ့စစ်ခွဲထွက်ရေးလှုပ်ရှားမှုမှာနေဂျာပါဝင်ခဲ့တဲ့အခမ်းအနားကြောင့်သူဟာအကြမ်းဖက်သမားဖြစ်ပြီးကနေဒါဟာကာလစ်စတန်လိုလားတဲ့အဆွေအောက်သမားတွေခုံလုံးတိုက်ပြီးဖြစ်နေတယ်လို့အိန္ဒိယကပြောကြလိုက်ပါတယ်ကနေဒါမှာရှိတဲ့အိန္ဒိယသံတမန်ကအနည်းငယ်ပဲရှိတယ်လို့ဆိုပြီးအိန္ဒိယမှာရှိတဲ့ကနေဒါသံတမန်တွေကိုကန့်သတ်ဖို့ဒီအတိုင်းငယ်ကအိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောခဲ့ပါတယ်။ဒါနဲ့အိန္ဒိယဆက်ဆက်တက်မာလာတာကြောင့်ပြီးခဲ့တဲ့အပတ်တုန်းကအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကအိန္ဒိယနိုင်ငံရဲ့ဝန်ကြီးနဲ့တွေ့ဆုံခဲ့ပါသေးတယ်။